ရန်ခန့်သာလို့မာပါရက်လားတူတော့မောင်အခုရက်ပိုင်းအတွင်းမကြာခဏစဉ်းစားမိနေတာကကံခေလှတဲ့ငါတို့အမိနိုင်ငံနဲ့ငါတို့နိုင်ငံသူနိုင်ငံသားတွေအကြောင်းပါကတူခေတ်ဆက်ဆက်အာဏာရှင်တွေရဲ့ဖိနှိပ်မှုနဲ့စနစ်ဆိုးတွေကိုရင်ဆိုင်ကြုံတွေ့ဖြတ်သန်းလာပြီးတဲ့နောက်ပြည်သူတွေရွေးချယ်တင်မြှောက်ခဲ့တဲ့ပြည်သူအစိုးရလက်ထက်မှာဆက်ဆက်အရရအဆင်ပြေလာတော့မယ်လို့ငါတို့အလုံးထင်မှတ်ခဲ့ကြပေမဲ့အခုတည်းကမျှော်လင့်ချက်တွေဟာအလံဝင်းနေသေးပါစနစ်ဆိုးတွေနဲ့တကူကောင်းဆန်တဲ့အာဏာရှင်တွေကြောင့်တိုင်းပြည်မွဲပြားကြခဲ့ရပေမဲ့တကယ်တော့ငါတို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေဟာလူညံ့တွေတော့မဟုတ်ခဲ့ကြပါဘူးဆင်းရဲတာနဲ့ယဉ်ကျေးမှုအဆင့်တန်းတွေကတီးကြစီပဲလေမတို့နိုင်ငံသားတွေသူများနိုင်ငံမှာငွေကြေးအတွက်အတွေ့အကြုံအတွက်အလုတ်သွားလုံနေကြရတာမှန်ပေမဲ့အတွေ့အခေါ်နဲ့ဉာဏ်ပညာမှာတခြားနိုင်ငံသားတွေထက်တာခဲ့တဲ့သူတွေအများကြီးရှိပါတယ်ကဘာကူတာတမကမှာအထွေထွေတွင်းရေးမှုချုပ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးတန်ကိုပဲကြည့်လေဦးတန်ဟာနိုင်ငံအသီးသီးကခေါင်းဆောင်တွေရဲ့လေးစားတပ်ဖို့ထားခြင်းကိုခံခဲ့ရတဲ့သူတစ်ယောက်ဖြစ်ခဲ့တယ်သူက1962ခုကနေ1980ခုဆယ်စုနှစ်တခုအတွင်းကမ္ဘာကူလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်ထမ်းဆောင်ခဲ့တာမှာကြီးမားတဲ့ကမ္ဘာအရေးခင်းကြီးတွေကိုအောင်မြင်စွာဖြည့်ဆင်းပေးနိုင်ခဲ့တယ်။သူဖြည့်ဆင်းခဲ့တဲ့ပြဿနာတွေထဲမှာတတိယကမ္ဘာဆေးကိုဥတီခဲ့တဲ့ကျူးပါပြဿနာ၊တူရကီနဲ့ဂရီတို့ရဲ့သွေးကြောစီးတဲ့ဆိုက်ပရက်ပြဿနာ၊အနောက်အီလီယန်အရေးခင်း၊အရှေ့အလယ်ပိုင်းအရေးခင်း၊ဗီယက်နမ်စစ်ပွဲအပြီးငြိမ်းချမ်းရေးပြဿနာကမ္ဘာလောင်စာပြဿနာနဲ့တောင်အာဖရိကလူမျိုးရေးခွဲခြားတဲ့ကိစ္စတွေမှာအောင်မြင်အောင်ဆောင်ရွက်ပေးနိုင်ခဲ့လို့ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေအထင်ကြီးလေးစားတာကိုခံခဲ့ရတယ်။လက်ရှိ NASA အင်္ဂါဂျိုဘော်လွတ်တင်မဲ့ရဟတ်ယာဉ်စီမံကိန်းကိုဦးဆောင်နေတဲ့သူဟာလည်းမြန်မာနိုင်ငံဖွားဒေါ်မီမီအောင်ဆိုတဲ့သူဖြစ်ပါတယ်။သူမဟာမြန်မာနိုင်ငံမှာမွေးဖွားခဲ့တဲ့မြန်မာလူမျိုးတဦးစစ်စစ်ဖြစ်ပြီးနိုင်ငံရဲ့ခြားမှာကျောင်းသွားတက်ရင်အာကာသသိပ္ပံပညာကိုစိတ်ဝင်စားခဲ့တာပါ။အခုဆိုရင်သူမဟာ Mars တို့ကိုသွားမဲ့ရဟတ်ယာဉ်နည်းပညာနဲ့အာကာသယာဉ်ပုံစံအသစ်ဖန်တီးရေး project ကိုဦးဆောင်လုပ်ကိုင်နေသူတယောက်ဖြစ်နေပါပြီ။တကယ်လို့အင်းအိမ်မက်တွေအတွက်သင်ကိုယ်တိုင်မတိုက်ခိုက်နိုင်ရင်ဘယ်သူမှသင်အတွက်တိုက်ခိုက်ပေးမှာမဟုတ်ဘူးဆိုပြီး MMA တရားသမားဘွားရဲ့ခြေစုံပြည့်ဝင်သွားခဲ့ကအခုလက်ရှိ1 Champion ရှိရဲ့ကမ္ဘာ Champion ဖြစ်နေတဲ့အောင်လအန်ဆန်းဟာမကြာသေးခင်ကမှကမ္ဘာကျော်ကစားသမားဒူထွားကြီး American ကပြား Brandon Bia ကိုအနိုင်ယူလိုက်တဲ့အတွက်သူဟာကမ္ဘာကျော်နာမည်ကြီး MMA ကစားသမားတစ်ယောက်ဖြစ်နေခဲ့ပါပြီ။သူဟာအမေရိကမှာစိုက်ပျိုးရေးသိပ္ပံဘာသာနဲ့ကျောင်းသွားတက်ခဲ့တဲ့ကျောင်းသားတစ်ယောက်ဖြစ်ပြီးသူဝါသနာပါရ MMA တက်ခိုက်ရေးအားကစားကိုလေးလာလိုက်စားရကနေ2005ခုနှစ်မှာစုကြေးစားစနစ်ပြိုင်ပွဲတွေမှာဝင်ရောက်ထိုးတက်ခဲ့တာပါငါတို့သူရဲ့ပြင်းထန်တဲ့စိတ်ဓာတ်ကြိုးစားလေ့ကျင့်မှုတွေကြောင့်အခုဆိုသူဟာမြန်မာတနိုင်ငံလုံးကအားပေးဂုဏ်ယူချစ်ခင်နေရတဲ့ကဘာကျော်တက်ခိုက်သမားတယောက်ဖြစ်နေခဲ့ပါပြီဒီလိုပဲအမေရိကကို $18 ထဲနဲ့ရောက်လာခဲ့ပြီးသူငယ်ချင်းဖြစ်သူရဲ့ကားထဲမှာအိတ်ဆက်ခဲ့ရတဲ့မြန်မာနိုင်ငံသားဖလစ်မောင်ဆိုသူဟာပေါင်းသင်းတွေစီကနေPython ချင်းကားပြီးစုစည်းဆိုင်ဒီဇိုင်းကိုဖွင့်လှစ်ခဲ့ပါတယ်။သူရဲ့စီးပွားရေးအမျှော်မြင်ရှိမှု၊ကြိုးစားအားထုတ်မှု၊အပတ်တကုတ်လေးလာသင်ယူမှု၊စွန့်ဦးတီထွင်လိုစိတ်ရှိမှုတွေကြောင့်သူရဲ့စုစည်းစားတောက်ဆိုင်ရာတဖြည်းဖြည်းနဲ့အောင်မြင်ကျော်ကြားလာခဲ့တယ်။အခုဆိုရင်အမေရိကန်နိုင်ငံရဲ့ပြည်နယ်40ကျော်မှာသူရဲ့စုစည်းဆိုင်ခွဲပေါင်း900ကျော်ကိုအောင်မြင်စွာဖွင့်လှစ်နိုင်ခဲ့ပြီးတန်းကျွယ်တစ်ထည်တစ်ယောက်ဖြစ်နေခဲ့ပါပြီ။သူဆိုင်တွင်အောင်မြင်ပြီးနာမည်ကြီးနေတဲ့အချိန်မှာအမေရိကန်နိုင်ငံဟာစီးပွားရေးကျဆင်းပြီးပြည်သူတွေအလုံးလက်မဲ့ဖြစ်နေတဲ့အချိန်ခါပေါ့ငါတို့ဖိလစ်မောင်ဟာသူရဲ့ဆိုင်ခွဲတွေမှာအမေရိကန်နိုင်ငံသားယာပေါင်းများစွာကိုအလုပ်ပေးခန့်အပ်နိုင်ခဲ့လို့အမေရိကန်သမ္မတဟောင်းဘာရက်အိုဘားမားကအင်ဖြူတော်ကိုခေါ်ယူတွေ့ဆုံပြီးချီးကျူးဂုဏ်ပြုတာလည်းခံခဲ့ရပါသေးတယ်။သူဟာလည်းအခုဆိုရင်မြန်မာနိုင်ငံဘွားကဘာကျော်တန်းချွေတထေးလုပ်ငန်းရှင်တယောက်ဖြစ်နေခဲ့ပါပြီ။ပြောချင်တာကငါတို့မြန်မာနိုင်ငံသားတွေဟာစနစ်ဆိုးနဲ့တိုင်းပြည်ကိုမငဲ့ညာပဲကိုကျိုးစည်းဘွားအတွက်တာကြီးတက်တဲ့လူတချို့ကြောင့်ဆင်းရဲနှိမ့်ချခဲ့ကြပြီမဲ့လူညံ့တွေတော့မဟုတ်ခဲ့ကြဘူးလို့အဘဆိုလိုချင်တာပါ။နိုင်ငံရထားမှာမိသားစုစာဝတ်နေကြအောင်အောက်ခြေအလုပ်တွေမှာအလုပ်သမားတွေအဖြစ်ဝင်ရောက်လုပ်ကိုင်နေကြရပေမဲ့လည်းအတွေးအခေါ်ဉာဏ်ပညာနဲ့ကြိုးစားအားထုတ်မှုတွေမှာနိုင်ငံသားအလုပ်ရှင်တွေထက်တောင်ထက်မြက်သာလွန်နေတဲ့သူတွေအများကြီးရှိနေကြပါတယ်။ကိုယ့်ဘက်ကအားမလျော့ပဲမပြတ်လေးလာသင်ယူကြိုးစားအားထုတ်နေဖို့ပဲလိုပါတယ်။မဖြစ်နိုင်တာမရှိပါဘူး။မဖြစ်သေးတာပဲရှိပါတယ်။ကဘာကျော် MMA တိုက်ခိုက်သမားဖြစ်တဲ့အောင်လအန်ဆန်ပြောသလိုပါပဲ။တကယ်လို့သင်အိမ်မက်တွေအတွက်သင်ကိုယ်တိုင်မတိုက်ခိုက်ရင်ဘယ်သူမှသင်အတွက်တိုက်ခိုက်ပေးမှာမဟုတ်ဘူးဆိုတဲ့စကားလို့ငါတို့မြန်မာနိုင်ငံသားတွေကိုယ့်အိမ်မက်တွေအတွက်ကိုယ်ကိုယ်တိုင်တိုက်ခိုက်ရယူဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းနှိုးဆော်အားပေးရင်ဒီတစ်ပတ်ညီကုံချုပ်လိုက်ပြရစေ။မင်းလည်းကိုယ့်အိမ်မက်ကိုကိုယ်တိုင်အကောင့်ထဲပေါ်ရယူနိုင်ဖို့မပြတ်စူးစမ်းအားထုတ်နေတဲ့လူငယ်တယောက်ဖြစ်စင့်ကြံနေထိုင်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါရစေ။ချစ်လာစွာသောမင်းရဲ့အဘဆန်နီဦး